အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ပြင်ပမှာရပ်ထားတဲ့လုံစာစီကားတွေယာနဲ့ချီးပြီးတော့မီးရှို့တိုက်ခိုက်ခံခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီလုံစာစီကားတွေကိုသူတို့ဘက်ကမီးရှို့တိုက်ခိုက်တာလို့တာလီဘန်တွေကပြောပါတယ်။ထိခိုက်ပျက်စီးမှုတွေရှိမရှိဆိုတာကိုတော့ရဲတပ်ဖွဲ့ကမပြောသေးပါဘူး။တာလီဘန်တွေဟာအာဖဂန်နစ္စတန်မှာရှိတဲ့နေတိုးမဟာမိတ်တပ်ဖွဲ့တွေကိုရိတ်ခါအထောက်ပံ့ပို့တဲ့ရင်တွေကိုပုံမှန်အဖြစ်တိုက်ခိုက်လေရှိတတ်ပေမဲ့အခုလုံစာစီကားတွေဟာနေတိုးအဖွဲ့စီကိုပို့မဲ့ကားတွေလားဆိုတာကလည်းသေချာမသိရသေးပါဘူး။ဒီနေ့ကမှနောက်ဆုံးထားပြီးအာဖဂန်နစ္စတန်နိုင်ငံတဲကနေနေတိုးမဟာမိတ်တပ်ဖွဲ့တွေအပြီးအပိုင်စုခွာမှုရှိနေကြပါပဲတာလီဘန်တွေရဲ့တိုက်ခိုက်မှုတွေကအရှိန်မြင့်လာနေတာပါအာဖဂန်အစိုးရတစ်ကအမေရိကန်နဲ့လူညုံရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးမယ်ဆိုရင်တော့နှစ်ကုန်ပြီးနောက်ပိုင်းမှာလည်းအမေရိကန်တပ်ဖွဲ့ဝင်အင်အား1000လောက်အာဖဂန်နစ္စတန်နိုင်ငံမှာဆက်ပြီးတော့ရှိနေပါဦးမယ်